သမ္မတဘိုင်ဒန်အဆိုပြုထားတဲ့အန်သိုနီဘလင်ကင်ကိုအမေရိကန်နိုင်ငံညာရေးဝန်ကြီးနေရာခန့်အပ်ရေးဒီကနေ့အင်္ဂါနေ့အထက်လွှတ်တော်ကမဲခွဲဆုံးဖြတ်ဖို့ရှိပါတယ်သူအနေနဲ့တရုတ်၊အီရန်၊ရုရှားနဲ့မြောက်ကိုရီးယားတို့နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အသင့်ရှိတယ်လို့ပြီးခဲ့တဲ့အပတ်အတွင်းကပြုလုပ်တဲ့အထက်လွှတ်တော်နိုင်ငံညာရေးရာကော်မတီကြားနာပွဲမှာမစ္စတာဘလင်ကင်ကပြောဆိုခဲ့ပါတယ်တရုတ်နဲ့အမေရိကန်နိုင်ငံကြားနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့အခြေအနေရှိပေမဲ့တရုတ်ကအမေရိကန်ရဲ့အကျိုးစီးပွားအပေါ်စိန်ခေါ်မှုတွေလှုပ်ဆောင်နေတယ်ဆိုတာတိတာထင်ရှားနေတယ်လို့မစ္စတာဘလင်ကင်ကပြောပါတယ်နိုင်ငံညာရေးဌာနနဲ့တန်တမာဝန်ထမ်းတွေစိတ်ဓာတ်ပိုင်းဆိုင်ရာပြန်လည်မြင့်တက်လာအောင်လှုပ်ဆောင်သွားမယ်လို့လည်းသူကကတိပြုခဲ့ပါတယ်နိုင်ငံညာရေးဝန်ကြီးနေရာအတွက်မစ္စတာဘလင်ကင်ကိုအထက်လွှတ်တော်နိုင်ငံညာရေးရာကော်မတီက15မေ3မေနဲ့ပြီးခဲ့တဲ့အပတ်ကအတည်ပြုခဲ့ပြီးတဲ့နောက်ဒီကနေ့မှအထက်လွှတ်တော်တစ်ခုလုံးကမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ရှင်